Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ2ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတူမီတာ71.25ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
ကျမဧသနာချက်ပါရှင်ပြည်နိုင်ငံအလဲပိုင်းမှာမုံတိုင်းကြောင့်ရင်းစီမြစ်ထဲတိမ်ပေါက်သွားတဲ့ခီးတဲ့450နဲ့တင်မောပေါ်ကနေအသက်ရှင်သူတွေတွေ့ရအောင်မလားဆိုပြီးတော့ကဲဆဲရေးလုပ်သားတွေစ조사ပြီးတော့ရှောက်ဖွေနေပါတယ်အီရန်နိုင်ငံမှာ IS Islamic အစိုးရကြောင့်ခြေမုံရေးမှာနိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ရဲ့ကူညီထောက်ပံ့မှုလုံလုံလောက်လောက်မရဘူးလို့ဝန်ကြီးချုပ်ကပြောသွားပါတယ်ဒီလိုမျိုးဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကြီးညက်နေပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်မကြခင်ကပဲမြမရေပိုင်းနဲ့ထဲကဲတင်လိုက်တဲ့လေးစီပြေဒုက္ခတွေအရင်နဲ့ပတ်သက်လို့ကြားကြမှာတော့
အများစုကလည်းတို့ရဲ့နာမည်တို့ရဲ့ Bangladesh နိုင်ငံကလိပ်စာဒါတွေတို့ပြောကြားသွားတယ်ဆိုတော့ခုကမှတစ်ဖက်က Bangladesh နိုင်ငံဘက်ကဒါဒီအချက်လက်တွေကိုစီစစ်ရအောင်မယ်လို့ယူဆရပါတယ်အဲ့ဒါမျိုးတွေ
လေးစီပြေဒုက္ခတွေနဲ့ပတ်သက်လို့တွားရောက်သတင်းရယူနေတဲ့ရခိုင်ပြည်နယ်ရောက် VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွင်ထွန်းပါရှင်အပြည့်စုံကိုသတင်းတွေပြီးမှတင်ပြပေးမှာပါကြအပြင်ဘင်္ဂလားပင်လယ်အော်နဲ့မလက်ကာရေးလက်ကြအပါအဝင်ဒေသရင်းပင်လယ်ပြင်မှာမျောနေတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ Obama ရဲ့အမြင်နဲ့နောက်ပြီးအရှိတောင်အာရှလူငယ်ကောင်းဆောင်မှုရှေးရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်နေကြတဲ့မြန်မာနိုင်ငံအပါအဝင် ASEAN 10နိုင်ငံကလူငယ်ကောင်းဆောင်တွေနဲ့အင်ဂျူရောမှာ American သမ္မတနဲ့တွေ့ဆုံတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိပ်တန်းရောက်သတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါအောင်ရှင်။
တရုတ်နိုင်ငံအလဲပိုင်းမှာမုံတိုင်းကြောင့်ရင်းစီမြစ်ထဲတိမ်ပေါက်သွားတဲ့ခီးတဲ450နဲ့တင်မောပေါ်ကနေအသက်ရှင်တဲ့သူတွေတွေ့ရအောင်မလားဆိုပြီးတော့ကယ်ဆယ်ရေးလုပ်သားတွေဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။အခုဆိုရင်လူ15ဦးပဲကယ်ဆယ်ရမိပြီးတော့အလောင်း9လောင်းကိုပဲဆယ်ယူရသေးတယ်လို့ရှင်းဝါသတင်းမှာဖော်ပြထားပါတယ်။မိုးတက်လေပြင်းကျနေလို့ကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်အခဲရှိပါတယ်။တင်မောမောက်တဲ့နေရာနဲ့မိုင်30အကွာမြေအောက်ပိုင်းမှာအလောင်း3လောင်းဆယ်ယူရရှိတယ်လို့ပြည်သူနေစဉ်သတင်းစာမှာဖော်ပြတာပါ။ခီးတဲ့တော်တော်များများကတင်မောထဲမှာပိတ်မိနေပုံရှိပါတယ်။မှောက်သွားတဲ့တင်မောရင်းကနေပြီးတော့အော်ဟစ်အကူအညီတောင်းတတွေကြားနေရတယ်ဆိုပြီးတော့ကုညီကယ်ဆယ်ရေးသမားတွေကပြောတယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ်။ကုညီကယ်ဆယ်ရေးတပ်ဖွဲ့ဝင်1000ကျော်နဲ့တင်မော48ဆင်းကဒီကိစ္စမှာပါဝင်ဆောင်ရွက်နေကြတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။ဘာကြောင့်တင်မောတိတ်မောက်ရလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။Dolphin Station Eastern Star လို့ခေါ်တဲ့တင်မောကနန်ကျင်းမြို့ကနေပြီးတော့နိုင်ငံအနောက်တောင်ပိုင်းကချောင်ချင်းမြို့ကိုဥတီခုံမောင်းနေတော့မှာလေးစင်းနှမောင်းမိပြီးတော့ချက်ချင်းပဲတိတ်မောက်သွားတာဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုဝန်ကြီးချုပ်လီကချင်းကိုယ်တိုင်ကြီးကြပ်ပေးပြီးတော့အခင်းဖြစ်တဲ့နေရာကိုဒီကနေ့ပဲလိုက်လာခဲ့ပါတယ်။နိုင်ငံတော်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့နဲ့သူအတူလှုပ်ဆောင်တာဖြစ်ပါတယ်။အသက်50နဲ့80ကျားလူကြီးတွေအများစုပါဝင်တဲ့ခီးစက်အားလုံးကိုကယ်တင်နိုင်မှုအစွမ်းကုန်လှုပ်ဆောင်မှာလို့တရုတ်သမ္မတရှီဂျင်းပင်ကလည်းပြောထားပါတယ်ရှင်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းဝင်ရောက်လာသူတွေကိုလူမောင်ခုမှုတွေနဲ့ပတ်သက်မှုနဲ့တန်တရားရှိသူဖြစ်ဖမ်းလမ်းထုတ်ခံထားတဲ့ထိုင်းစစ်တပ်အစစ်မြင့်ရရှိသူဟာဒီကနေ့ပဲအာဏာပိုင်တွေထံလာရောက်ဖမ်းခံခဲ့ပါတယ်။ထိုင်းဆိုရကနှိမ့်နေတဲ့လူမောင်ခုခိုင်းနေတဲ့ဆက်နွယ်နေတယ်လို့တန်တရားရှိသူတွေရဲ့အစစ်မြင့်ဆုံးပုဂ္ဂိုလ်တူဖြစ်တဲ့ထိုင်းစစ်တပ်ဒုတိယဗိုလ်ချုပ်ကြီးမနက်စ်ကွန်ပန်ဟာဒီကနေ့ပဲဖမ်းခံခဲ့ပြီးအမှုကိုရင်ဆိုင်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။တဲ့58နှစ်အရွယ်ဒုဗိုလ်ချုပ်ကြီးကိုတော့လူမောင်ခုမှုလူမောင်ခုကုခံရသူတွေကိုဖမ်းဆီးထိန်းသိမ်းထားမှုပြန်ပေးဆွေးငွေတောင်းမှုတွေနဲ့ဖောင်ရန်ထုတ်ခဲ့တာလို့လည်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါထိုင်းဆိုရကတော့လူမောင်ခုကိုင်းနေမှာအစ်စ်မြန်အနာဝင်နေပါဝင်ပတ်သက်မှုမရှိနိုင်ဘူးလို့အစိုးရမှပြောဆိုထားပြီးအငွေနဲ့အရာရှိအနေချင်းလောက်ကိုသာဖမ်းဆီးထားတာဖြစ်ပါတယ်ကာလာချာရှိရှိနေခဲ့တဲ့လူမောင်ခုကိုင်းတွေကိုထိုင်းဆိုရကပြီးခဲ့တဲ့လကစတင်နေနေခဲ့ရမှာတော့လူမောင်ခုခံရသူအများပြပင်လယ်ပြင်မှာဆွန့်ပစ်တာခံခဲ့ကြရတာပါပြည်ထောင်လာမှာပဲထိုင်းအင်ဒိုနီးရှားမလေးရှားနဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေတွေကိုရောက်လာကြတဲ့ရွှေပြောင်းဝင်ရောက်လာသူထောင်ပေါင်းများစွာကိုလည်းကယ်ဆယ်ခဲ့ကြရပါတယ်။နောက်ထပ်ရွှေပြောင်းနေထိုင်သူထောင်ပေါင်းများစွာကလည်းဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်ထဲမှာရှိနေလေဦးမယ်လို့နိုင်ငံတကာအကူအညီပေးရေးဖွဲ့စည်းတွေကခန့်မှန်းထားကြပါတယ်။
တောင်ကိုရီးယားနိုင်ငံမှာမတ်စ်ကောဗိုင်းရပ်စ်အသက်ရှူလမ်းကြောင်းယောဂါပိုးကူးစက်ခံရသူ2ဦးသေဆုံးသွားပြီးတော့ယောဂါကူးစက်နေသူအရေအတွက်စုစုပေါင်း25ဦးရှိသွားပါပြီ။လူနာ2ဦးကတနင်္လာနေ့မှာသေဆုံးသွားတာလို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။သေဆုံးသူ2ဦးကအသက်58နှစ်အရွယ်အမျိုးသမီးဖြစ်ပြီးတော့သူ့ရဲ့အသက်ရှူစနစ်ပျက်စီးခဲ့တာပါ။နောက်တစ်ဦးကတော့အသက်81နှစ်အရွယ်အမျိုးသားဖြစ်ပါရယ်။ ယောဂထပ်ပြီးကူးဆက်တဲ့ထဲမှာနှစ်ဦးကယောဂကိုဒုတိယအဆင့်ကူးဆက်သူနဲ့ထိတွေ့မှုဖြစ်ပြီးတဆင့်ကံပြန်ပြီးကူးဆက်ထားတာဖြစ်တယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။ဒါမတိုင်ခင်ကဆိုရင်တော့အရှိလေပိုင်းကနေမားယောဂကူးဆက်လာတဲ့ပထမဆုံးလူနာနဲ့တိုက်ရိုက်ထိတွေ့ခဲ့တဲ့ဒုတိယအဆင့်ကူးဆက်ထားသူတွေပဲရှိတာပါ။လူနာအမှတ်1လို့ခေါ်တဲ့ပထမဦးဆုံးယောဂကူးဆက်လာသူကတော့အသက်68နှစ်အရွယ်ကိုရီးယားမျိုးသားဖြစ်ပြီးတော့ဘရိန်းနိုင်ငံ Saudi Arabia နဲ့ Arab ဆော်ဘွားများပြည်တော်စုတို့ကိုခီးသွားပြီးတော့တောင်ကိုရီးယားကိုပြန်လာတာပါအခုယောဂထပ်ပြီးတော့ကူးဆက်သူ2ဦးကတော့သူ့စီကမဟုတ်ဖ ೇನೆ လူနာအမှတ်16စီကဖြစ်တယ်လို့တွေးရှိရပါတယ်လူနာအမှတ်16နဲ့ဆေးရုံတစ်ခန်းနဲ့တက်သူ2ဦးယောဂထပ်ကူတာပါတောင်ကိုရီးယားမှာ Mars Virus ကူးဆက်ပြန့်ပွားမှုဟာအရှေ့အလယ်ပိုင်းဒေသပြင်ပမှာဆိုရင်အကျယ်ပြန့်ဆုံးကူးဆက်မှုဖြစ်ပါတယ်တောင်ကိုရီးယားကမူလလူနာနဲ့ဓာတ်ရိုက်ထိတွေ့တဲ့သူကတရုတ်ပြည်ကိုထွက်သွားလိုက်ပြီးတော့တရုတ်ပြည်မှာလည်းသူ့ကိုဆေးရုံတင်ထားရပါတယ်ရှင်
။ပြီးခဲ့တဲ့နှစ်မလတဲ့တုန်းကရုတ်တရက်ပြောင်းဆုံးသွားတဲ့မလေးရှားခီးစက်တင်လေးမှာလိုက်ပါသွားတဲ့မလေးရှားနိုင်ငံသားအမျိုးသား2ရဲ့သားငယ်2ဦးဟာအစိုးရကလေယောင်းလိုင်းပေါ်တရားစွဲဆိုထားတဲ့မှုမှာကြေရေးလိုက်ကြပါတယ်။မိသားစုဘဝရှေ့ဆက်နိုင်မှုနင့်နာရေးကိုလက်ခံမှုတားနေရတဲ့ကိုစားမိခင်ဖြစ်သူကဆုံးဖြတ်ခဲ့တာလို့လည်းအကျိုးဆောင်ရှင်တွေကဒီနေ့ပဲပြောဆိုခဲ့တာပါ။လင်းပြောက်ဆုံးမှုနဲ့ပတ်သက်လို့မလေးရှားအစိုးရကမတော်တဆမှုဖြစ်ဇန်နဝါရီလနောက်ပိုင်းမှာကြေညာခဲ့ပြီးနောက်မှာတော့မလေးရှားလေရောင်းလိုင်းကညနာကြီးပြေးဖို့စတင်ကန့်လန့်လာခဲ့တာပါအခုနောက်ဆုံးကြေခဲ့တဲ့တားနှစ်ယောက်ကတော့ဖခင်မရှိတော့တဲ့နောက်ပိုင်းစိတ်တော့ကဝေနာခံစားခဲ့ရတဲ့ပါဝင်ဒေါ်လာ4600ညနာကြီးရလိုမှုနဲ့ပြီးခဲ့တဲ့အောက်တိုဘာလမှာပဲတရားစွဲဆိုထားတာဖြစ်ပါတယ်
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အီရန်နိုင်ငံမှာ IS Islamic စစ်သေးကြွတွေကိုချိန်မုံရေးမှာအစိုးရဘက်ကဝိုင်းတိုက်ပေးတဲ့တပ်ဖွဲ့တွေညွန်နိုင်ငံတကာညွန်မောင်းတပ်ဖွဲ့ရဲ့ကူညီထောက်ပံ့မှုကိုလုံလုံလောက်လောက်မရရှိဘူးလို့ဝန်ကြီးချုပ် Haider El Abadi ကအင်္ဂါနေ့ကပြောလိုက်ပါတယ်။ IS တွေလက်တလောပဲအောင်နိုင်မှုတွေရသွားပြီးတဲ့နောက် IS ကိုဘလို့နှိပြူဟာနဲ့နှိမ်နှင်းမလဲဆိုတာဆွေးနွေးဖို့ညွန်မောင်းတပ်ဖွဲ့နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့ပြည်ထောင်နိုင်ငံပါရီမျိုးတော်မှာမတွေ့ဆုံခင်မှာသူအခုလိုပြောသွားတာပါ။ထောက်လည်ရေးချက်လက်တွေပို့ပြီးတော့လိုအပ်ပါတယ်။ IS အဖွဲ့ရဲ့လူသစ်တွေထပ်ပြီးတော့ဝင်မလာအောင်လို့ညွန်မောင်းတပ်ဖွဲ့တွေတားဆီးဖို့လှုံ့ဆော်ပေးမယ်လေ။အီရတ်နိုင်ငံနဲ့ဝင်ရောက်လာတဲ့နိုင်ငံသားကတိုက်ခိုက်ရေးသမားအရေးအတွက်ရော့နေသွားတယ်ဆိုတာမရှိပါဘူးလို့မစ္စတာအဘာဒီကပြောပါတယ်။ညွန်မောင်းတပ်ဖွဲ့တွေကအီရတ်ကိုကုန်းတက်တွေမပို့ပေးဘဲနဲ့အီရတ်အစိုးရဘက်ကဝိုင်းတိုက်ပေးတဲ့တပ်ဖွဲ့တွေကိုပံ့ပိုးပေးတဲ့အနေနဲ့ဝေဟင်စစ်ဆင်ရေးတွေပဲလှုံ့ဆော်ပေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လအစပိုင်းတည်းကဆိုရင်အီရန်နဲ့ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုပေါင်း 4,200 ကျော်သွားပြီလို့ပန်ဒဂွန်မှာစီးရင်ရှိပါတယ်။ဘိတ်ကဲမြို့တော်အနောက်ဖက်မိုင်80ကျော်လောက်ကအမ်ဘာပြည်နယ်ရဲ့မြို့တော်ရာမာဒီကို IS တွေသိမ်းပိုက်လိုက်ပြီးတော့တရင်နှစ်ပတ်အကြာမှာအခုလိုပါရီမြို့တော်မှာဆွေးနွေးပွဲပြုလုပ်တာဖြစ်ပြီးတော့အရင်တရင်ဘက်ထဲကစတင်နေခဲ့တဲ့ IS စစ်စင်ရေးမှာဝင်တိုက်ပြဖို့ပြည်သူစစ်တပ်ဖွဲ့တွေအဲ့ဒီဒေသကိုမြန်မြန်အရောက်သွားကြဖို့အီရတ်ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအေဂျင်စီ NSA ရဲ့ပြည်တွင်းမှာစောင့်ကြည့်ထောက်လှမ်းတဲ့အစီအစဉ်တွေကိုပြုရင်ပြောင်းလဲမဲ့အစိုးရကနှစ်ရက်ကြာအခြေတင်ဆွေးနွေးညှင်းကုန်ခဲ့ပြီးနောက်ဒီကနေ့ထက်လွတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အမေရိကန်မှာတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုစုဆောင်းထောက်လှမ်းနေတဲ့ NSA ရဲ့လုပ်ငန်းတွေပါဝင်တဲ့မျိုးချေဥပဒေ Patriot Act တည်ထောင်ကုံဆုံးသွားပြီးတဲ့နောက်အစားထုတ်မဲ့ Freedom Act ဥပဒေကိုပြင်ဆင်ချက်၃ခုထပ်သွင်းပြီးမဲခွဲဆုံးဖြတ်မဲ့အကြောင်းထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောဆိုခဲ့တာပါ။ထောက်လှမ်းဆိုင်ရာထက်လွတ်တော်ကော်မတီဥက္ကဋ္ဌ Richard Barr ဦးဆောင်အဆိုပြုထားတဲ့ပြင်ဆင်ချက်တွေထဲမှာတော့အချက်လက်တွေစုဆောင်းခွင့်ပြုမဲ့အချိန်ကာလကို6လကနေဒီနှစ်ထိတည်ထောင်တူပြီးကိုပါဝင်ခဲ့တာပါ။ထောက်လွတ်တော်ကပြီးခဲ့တဲ့လထဲမှာတခဲနဲ့စုပြုထောက်ခံခဲ့တဲ့အောက်လွတ်တော်ဥပဒေမူကြမ်းထဲမှာခွင့်ပြုထားတဲ့ကွန်ပျူတာရဲ့အချိန်တဲ့နှစ်ဆပုံများနေရာတွေပါဝင်တဲ့ပြင်ဆင်ချက်ကိုတော့အောက်လွတ်တော်ကအစိမ့်တာဝန်ရှိသူတွေကန့်ကွက်နေကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအမည်မသိတဲ့တပ်နက်သမားတွေပစ်ခတ်လို့အကူအညီပေးရေးအဖွဲ့တစ်ခုတည်းကဝန်ထမ်း9ဦးထပ်မံတေဆုံးရပါတယ်။ဘောက်ပြည်နယ်မှာဖြစ်တဲ့ညာလုံးပေါက်တိုက်ခိုက်မှုတွင်တေဆုံးသူတွေထဲမှာအမျိုးသမီးအကူအညီပေးရေးဝန်ထမ်းတွေလည်းဝန်ထမ်းတဦးလည်းပါပါတယ်။ထိခိုက်တေဆုံးသူတွေဟာစိုက်ပျိုးရေးလုပ်ငန်းတွေအတွက်အကူအညီပေးရေးလုပ်နေတဲ့အစိုးရမဟုတ်တဲ့ People in Need ဆိုတဲ့အဖွဲ့ကဖြစ်ပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ဘက်မှာရှိတဲ့မိုက်တိုကူရီမြို့ကိုဘိုကိုဟာရမ်စစ်သွေးကြွတွေတက်ခတ်မှုတွေလုပ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါရယ်အစိုးရကစစ်သွေးကြွတွေပေါ်ထိုးစစ်ဆင်မှုရည်ရွယ်ထားတဲ့နေရာမှာတက်ခတ်မှုတွေထပ်ဖြစ်ခဲ့တာပါဒီကနေ့တက်ခတ်မှုတွင် RPG လောင်ချာတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်လာနေတယ်လို့အပြင်းထန်ပစ်ခတ်တံတွေတိုက်လေရင်တွေအတန်တွေလည်းကြားရတယ်လို့မျက်မြင်သက်သေတွေကပြောဆိုနေကြပါရယ်
အင်္ဂါနေ့ထိပ်တန်းရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါဒေတာရင်းပြဿနာတရဖြစ်လာတဲ့လီစီဒုက္ခသည်တွေကိစ္စအနီးကပ်လစ်လာသတင်းယူနိုင်ဖို့အတွက်ရခိုင်ပြည်နယ်ကိုရောက်နေတဲ့ VOA ဌာနမှဦးတန်းလွင်ထွန်းတဲ့အဖွဲ့ဟာဒီကနေ့မှာတော့မွတ်စလင်ရွာတွေအများစုရှိတဲ့မောင်တော်မြို့နယ်ကိုရောက်နေပါတယ်အဲ့ဒီမှာတော့မကြခင်ဖန်းစီမိထားတဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုလည်းတွေ့ဆုံဝင်မြန်ခွင့်ရပါတယ်။ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ဦးတန်းလွင်ထုံးကိုကျွန်မတို့အခုအတန်မလွင့်ခင်ကလေးမှာပဲကိုသားညုံကဆက်သွယ်မေးမြန်းထားပါရရှင်
။ဟုတ်ကဲ့အခုကျွန်တော်တကယ်တမ်းရောက်နေတဲ့နေရာကတော့ဒီရခိုင်ပြည်နယ်ရဲ့နယ်စပ်ပြောရမယ်ဆိုလို့ရှိရင်အခုကျွန်တော်နောက်ထပ်15လမ်းလောက်လမ်းကဆိုရင်ပဲဘင်္ဂလားဒေ့ရှ်နယ်တွေကိုဝင်သွားတဲ့တထားပေါ်ကိုရောက်နေတာပဲ။နေရာကိုပြောရမယ်ဆိုရင်တော့တောင်ပြိုလက်ဝဲမြို့လို့ခေါ်တဲ့နေဆက်မြို့လေးကိုရောက်နေရပါမောင်းတော်ကနေပြီးတော့34မိုင်กว่าတယ်ဆိုပေမဲ့လမ်းတော်တော်လေးကိုကျန်းလာတောင်းစုစုပေါင်း2နာရီကျွဲ3နာရီလောက်ကားမောင်းလာရပါတယ်အဲ့ဒီမှာကျွန်တော်တို့ဒီပြီးခဲ့တဲ့21ရက်နေ့တုန်းကပင်လယ်ပြင်မှာတွေ့ရှိပြီးတော့ထိမ့်သိမ်းထားတဲ့လေစီးပြေး200ပေါ့နော်200ကဘင်္ဂလားဒေ့ရှ်နိုင်ငံကားလို့ဆိုတဲ့အတွက်သူတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးရေးလက်ခံထားရှိထားတဲ့နေရာဖြစ်ပါတယ်။
သူတို့ရဲ့ဒီကျမ်းမာရေးအနေထားသူတို့ရဲ့လူမှုစောက်ရှောက်ရေးအနေထားအဲ့မှာရှိနေတာဘယ်လိုရှိပါလဲခင်ဗျာဘယ်လိုမြင်ရပါလဲ။
သူတို့စုစုပေါင်း200လောက်ကသူတို့ကိုအဆောင်နှစ်ခုနဲ့ခွဲထားပြီးတော့သူတို့ရဲ့ကြော်ကြားချက်အရာကတော့သူတို့ကိုဒီဘက်မှာကောင်းကောင်းမွန်မွန်စောက်ရှောက်ထားပါတယ်။မြန်မာအနာပိုင်းတွေကိုကျေးဇူးတင်ပါတယ်လို့သူတို့ပြောပါတယ်။သူတို့အနေနဲ့လည်းကျွန်တော်တို့လာပြီးသူတို့ကိုတွေ့တဲ့အတွက်တော်တော်လေးဝမ်းသာပါတယ်။ဝမ်းသာတဲ့အပြင်ကိုဒီမီဒီယာကနေပြီးတော့တစ်ဆင့်သူတို့ကတကယ်တမ်းကြားလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကလာတာပါ။သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြန်ပြန်ပို့ပေးရေးပဲအမြန်ပြန်ရောက်ပေးရေးပဲကူညီကြပါဆိုပြီးတော့တချို့ဆိုလည်းငိုယိုပြီးကြောက်ရအောင်ရှိပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့မယ်ဆိုတဲ့အနေအထားမှာညှိနှိုင်းမှုရောဘယ်လိုများရှိပါလဲခင်ဗျာ
။ကျွန်တော်ဒီဘက်ကတော့ပြီးခဲ့တဲ့26ရက်နေ့ကဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကောင်စီဝင်တွေသူတို့ကိုလာကြည့်တယ်။ကျွန်တော်တို့နေတဲ့အခါမှာအများစုကလည်းသူတို့ရဲ့နာမည်သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလိပ်စာဒါတွေသူတို့ပြောကြားပေါ်တယ်ဆိုတော့ခုဘက်မှာတစ်ဖက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒါဒီအချက်လက်တွေကိုစီစစ်ရအောင်မယ်လို့ယူဆရပါတယ်။အဲ့ဒါမျိုးတွေအကုန်လုံးမှန်ကန်ကြောင်းသိကြပြီဆိုလို့ရှိရင်တော့အမြန်ပြန်ဖို့ပဲတော့ကြမှာပါ
။ဒီကုထားထားတာကဒုက္ခသည်စခန်းလားသူတို့ကဘယ်လိုပုံစံမျိုးထားထားတာလဲခင်ဗျ။အ
ဲဒုက္ခသည်စခန်းမဟုတ်ဘူးခင်ဗျ။ဒီတောင်ကျိုးလေဝဲမြို့မှရှိတဲ့ဟိုအဆောက်အုံလေးပေါ့နော်။အဲ့ဒီမှာနှစ်ခုမှခွဲပြီးတော့သူတို့ထားတာပါ။အဲ့ဒါကိုဒေတာမှရှိနေတဲ့အင်္ဂလီမွတ်စလင်ကျေးရွာတွေကနေပြီးတော့တချို့ကလည်းကျူးမေးဆောက်ရှောက်ထားပါတယ်။ဟိုအစာရည်စာပို့တယ်။အကောင်လုံးကူညီပေးနေကြတာလည်းရှိပါတယ်။ဒါပေမဲ့သူတို့ကတော့ဟိုအပြင်ထွက်ခွင့်တော့မရှိဘူးပေါ့လေ
။အကိုသားလွန်ထုံးအခုသွားတဲ့လမ်းခီးတစ်လျှောက်ပေါ့တွေ့ရတဲ့အနေထားရွာလေးရဲ့အနေထားနောက်ဘယ်လိုလူမျိုးတွေနေလဲအဲ့ဒါလေးလည်းရှင်းပြပါဦး
။စစ်တွေမှာတော့တကယ်တမ်းကတော့အများစုကမြို့ထဲမှာကရခိုင်လူမျိုးတွေပဲများပါတယ်။ဒါပေမဲ့ဒီမနေ့ကကျွန်တော်သွားခဲ့တဲ့အောင်မင်္ဂလာရက်ွက်ကလေးမှာတော့ဆိုအရင်သူတို့ခေါ်တော့ဗျာဟိုနှုတ်ကျိုးနေတဲ့ခေါ်တော့သူတို့ကတော့အောင်မင်္ဂလာရက်ွက်ကကလားရက်ွက်ပေါ့မွတ်စလင်တွေပါတယ်အများစုကတော့ဒီဘက်မှာတော့အစိုးရကတော့ဘင်္ဂလီလို့ခေါ်တယ်။အဲဒီထဲမှာကျွန်တော်တို့စကားပြောခဲ့တဲ့လူတွေကတော့ရိုဟင်ဂျာဆိုပြီးတော့သူတို့ပြောပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကတော့ဟိုကျွန်တော်အနေနဲ့ကတော့အခုလောလောဆယ်ကဒီမွတ်စလင်ရင်းရွာရခိုင်ရွာလို့ပဲသုံးနေပါတယ်ဒီအချိန်မီမှာတော့လေ။အဲတော့အဲ့ဒီကနေပြီးတော့ကျွန်တော်တို့ဟိုတင်မော့နဲ့ထွက်လာခဲ့တဲ့လမ်းတစ်လျှောက်မှာမောင်းတော့ကိုတင်မော့နဲ့စုစုပေါင်းအများတင်မော့နဲ့ပေါ့နော်၃နာရီလောက်ဟောပါလေတစ်လျှောက်မှာတော့များသောအားဖြင့်ကျွန်တော်တို့ဒီမွတ်စလင်ရွာတွေအများဆုံးပြရတာရှိပါတယ်အလားတူပဲဘူတီတောင်မှာစိုက်တော့တယ်ဘူတီတောင်မြို့မှာတော့ရခိုင်လူမျိုးရခိုင်တိုင်းရင်းသားကတော့30ရာခိုင်နှုန်းတော့ရှိတယ်80ရာခိုင်နှုန်းတော့ကဒီမွတ်စလင်တွေဖြစ်တဲ့တို့ပြောပါတယ
်သူတို့အခုအတုံးအယာဘင်္ဂါလီလို့ရိုဟင်ဂျာလို့တုံးနေကြတာရှိတော့ဒီအတိုင်းဝမ်းတစ်ခုနဲ့တစ်ခုကဘယ်လိုခေါ်ကြလဲဘယ်လိုသတ်မှတ်နေကြလဲခင်ဗျ
ဟုတ်ကဲ့ဒီတက္ကနာတော်တော်ကြီးပါတယ်တစ်ဖက်တစ်ဖက်ဟိုဒီကိစ္စမှာကဟိုတချို့တွေကလည်းသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောတယ်ပေါ့နော်ဒီရခိုင်တိုင်းရင်းသားတွေရောမြန်မာအစိုးရကလည်းဒါရောဒါရိုဟင်ဂျာဆိုမရှိဘူးရိုဟင်ဂျာဆိုပြီးတော့လက်မခံကြဘူးပေါ့နော်သူတို့ကိုမွတ်စလင်တွေသူတို့ကိုဒီဘင်္ဂါလီဘင်္ဂလားဒေ့ရှ်ဘက်ကလာခဲ့ဘင်္ဂါလီတွေဆိုပြီးတော့ ညညွှန်လိုပါတယ်ရင်းနှုံးကဆိုရင်တော့အတုံးနှုံးရဆိုရင်ကလားကြီးလို့ခေါ်တာပေါ့နော်ဒီကလားဆိုတဲ့အတုံးနှုံးကတော့ရိုင်းဆိုင်နေဆိုပြီးတော့ဟိုမတုံးကြတော့ပါဘူးအဲ့တော့ဒီနေရာမှာကျွန်တော်တို့အနေနဲ့လည်းဒီဒီလောက်ကြီးကိုဟိုနိုင်ငံရေးအရအကျိတ်နဲ့ငင်းခုန်ဖြစ်နေတဲ့နေရာမှာကျွန်တော်တို့သတင်းတောက်တွေအနေနဲ့ကိုရှိထားတဲ့ကိုတိထားတဲ့ဒီအကန့်အသတ်နဲ့ပဲရှိတဲ့ဘူးတုဒ္ဒလေးနဲ့ဝင်ပြီးတော့ဂျာရီကနေတစ်ခက်အတုံးနှုံးတစ်ခုကိုဝင်ပြီးသုံးဆွဲပေးစရာတောင်းမရှိဘူးလေအဲ့တော့လောလောဆယ်အားဖြင့်တော့ဒါမှမဟုတ်ကျေးပါတွေအဲနောက်ပြီးတော့ဒီဘက်မှာရှိနေတဲ့အဲဘင်္ဂလားဒေ့ရှ်ကလာတဲ့လူတွေဒါမှမဟုတ်လို့ရှင်လည်းရခိုင်ကျေးရွာတွေဒီလိုအုံနှုံနေပဲနဲ့ပဲကျွန်တော်ဒီနေ့ပြင်လျော်တယ်လို့သုံးသွားဖို့ပဲရှိပါတယ်။အဲဒီကိစ္စကိုလည်းကျွန်တော်တို့ဟိုနောက်ပိုင်းကြားလို့ရှင်တော့ခြေချင်းမြေကျွန်တော်တို့သတင်းတပ်ပုနိုင်ငံလို့ယူဆပါတယ်ခင်ဗျာ
။ကိုသားညဦးဆက်သွယ်မေးမြန်းသွားတာပါရှင်။ခုတစ်ဆက်တည်းလေးစီပြေဒုက္ခသည်တွေရဲ့သတင်းနောက်တစ်ပုဒ်တင်ပြပါောင်းမယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအသွင်ကူပြောင်းရေးအောင်မြင်စေချင်တဲ့ဆိုရင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံတာအဆုံးသတ်ရမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ပင်လယ်ပင်လယ်အော်နဲ့မလက်ကရေလက်ကြားအပါအဝင်ဒေသရင်းပင်လယ်ပြင်တွေမှာမျောနေကြတဲ့မြန်မာနိုင်ငံကားလို့ပြောတဲ့ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့လေဆီပြေးဒုက္ခသည်တွေကိုကယ်တင်နိုင်ရင်အတွက်နိုင်ငံတကာကတိုက်တွန်းမှုတွေတိုးလာချိန်မှာပဲခုလိုပြောကြားလိုက်တာပါအကြောင်းဆုံးကတော့ဒေါခင်မျိုးသက်ကတင်ပြထားပါရရှင
်လေဆီပြေးဒုက္ခသည်တွေအတွက်ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာအဖွဲ့အစည်းတွေဦးစားပေးလှုံ့ဆော်ရမယ်တာဝန်ဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကမနေ့ကပဲပြောကြားခဲ့ပါတယ်။ဒါအပြင်သမ္မတဘရက်အိုဘားမားကလည်းမနေ့ကအရှိတောင်အာရှလူငယ်များခေါင်းဆောင်မှုရှေ့ရှုဆောင်ရွက်ရေးအစီအစဉ်နဲ့ရောက်လာတဲ့အာဆီယံ၁၀နိုင်ငံကလူငယ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာဒေတာရင်းဒုက္ခမှုပြဿနာအတွက်ပြောဆိုခဲ့ပြီးဒီအထက်မှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံမှုကိုဝေဖန်ပြောဆိုခဲ့တာပါ။
I think one of the most important things isto put an end to discrimination against people because of what they look like or what their faith is and the Rohingya have been discriminated against
အရေးကြီးဆုံးချက်တွေထဲကတစ်ခုကတော့လူတွေကိုသူတို့ရဲ့ပုံမှန်အသွင်သဏ္ဍာန်ဒါမှမဟုတ်သူတို့ရဲ့ယုံကြည်မှုပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့ပါ Rohingya တွေဟာသူတို့အပေါ်မှာဒီတိတိကျကျခွဲခြားဆက်ဆံမှုတွေခံနေရတယ်လို့ဒီအခြေအနေဟာသူတို့ထွက်ပြေးကြရတဲ့အကြောင်းရင်းတွေထဲမှာပါနေပါတယ်
သူသာရိုဟင်ဂျာတယောက်ဖြစ်မယ်ဆိုရင်ကို့မွေးတဲ့အရက်မှာပဲနေထိုင်ခြင်းမှာဖြစ်ပေမဲ့ကို့အစိုးရကို့ကိုအကာအကွယ်ပေးတာလူတွေကကို့ကိုဒန်းတူရည်တူဆက်ဆံတာမျိုးကိုပဲလိုချင်မှာပဲလို့လည်းပြောပါတယ်။ဒါကြောင့်လည်းဒီကိစ္စဟာတိတ်ကိုအရေးကြီးကြောင်းနဲ့ရိုဟင်ဂျာတွေကိုဘယ်လိုပြုမှုဆက်ဆံနေဆိုတာနဲ့ပတ်သက်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးရဲ့ဒစိတပိုင်းအနေနဲ့အလေးနဲ့ထားပြီးလှုပ်ဆောင်ရမယ်လို့သူထင်ကြောင်းသမ္မတအိုဘားမားကပြောပါတယ်။တစ်ချိန်တည်းမှာပဲကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနဒီမိုကရေစီလူခွင့်ရင်းနဲ့အလုံသမားရေးဆိုင်ရာဒုတိယလက်ထပ်နိုင်ငံချိုင်းဝန်ကြီးစကော့ဘတ်စဘီကလည်းရိုဟင်ဂျာမွတ်စလင်တွေကိုတန်းတူခွင့်ရေးပေးဖို့အတွက်ဒီကနေ့အင်ကာနေ့မှာမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်
We believe that the Rohingya need to receive equal
Rohingya ရဲ့အနေနဲ့ဒန်းတူဆက်ဆံတာခံရဖို့လိုပါတယ်အရေးအကြီးဆုံးကမြန်မာနိုင်ငံသားဖြစ်ခွင့်ရဖို့ပါအများစုကအဲ့ဒီမှာအချိန်တော်ကြာနေထိုင်ခဲ့တာမို့သူတို့ဟာပညာသင်ခွင့်တွေကျန်းမာရေးစောင့်ရှောက်မှုတွေအလုပ်လုပ်ခွင့်နဲ့အခြေခံအခွင့်အရေးတွေအပြင်နိုင်ငံသားဖြစ်ခွင့်မှာပေးဖို့လိုပါတယ်ဒါကြောင့်ကာလရှည်ကြာစွာနေထိုင်ခဲ့တဲ့ဒီ Rohingya တွေကိုဓာရီရအောင်လှုပ်ပေးဖို့သမ္မတအိုဘားမားကိုယ်တိုင်ကရောကျွန်တော်တို့အားလုံးကပါမြန်မာအစိုးရကိုတိုက်တွန်းခဲ့တာပ
ါ။လေဆီပြေးဒုက္ခသည်တွေအတွက်ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာအဖွဲ့အစည်းတွေဦးစားပေးလှုံ့ဆော်ရမယ်တာဝန်ဖြစ်တယ်လို့ဒီဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကလိုအပ်တဲ့အကူအညီတွေပေးဖို့အတွက်အသင့်ရှိတယ်လို့တနင်္လာနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောကြားခဲ့တာပါ။ဒါအပြင်မေလ22ရက်နေ့ရခိုင်ကမ်းလွန်မှာမျောနေတဲ့လေဆီပြေး200ကျော်ကိုမြန်မာရေတပ်ကကယ်တင်ခဲ့တဲ့အတွက်လည်းအမေရိကန်အစိုးရကကြိုဆိုကြောင်းပြောခဲ့ပါတယ်။သမ္မတအိုဘားမားကတော့ဒေသရင်းနိုင်ငံတွေထဲကလေဆီပြေးဒုက္ခသည်တချို့ကိုလက်ခံဖို့အတွက်ဂရုပေးတာတွေအတွက်မနေ့ကအာဆီယံလူငယ်တွေနဲ့တွေ့ဆုံပွဲမှာချီးကျူးခဲ့ပါတယ်
။ I want to commend Indonesia and Malaysia for
ထောင်နဲ့ချီတဲ့ဒီရွှေပြောင်းလာသူတွေကိုသူတို့လက်ခံမယ်ဆိုတာအတွက်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုကျွန်တော်ချီးကျူးပါတယ်။အမေရိကန်ပြည်သူအနေနဲ့ကလည်းဒုက္ခသည်ဆိုင်ရာစီစဉ်ရတချို့ကိုလက်ခံမှာဖြစ်ပါတယ
်။လေဆီပြေးဒုက္ခသည်တွေအရေးကူညီဆောင်ရွက်ဖို့အတွက်မလေးရှားနိုင်ငံကို300ကျော်ခီးတွားရောက်ခဲ့တဲ့လူရည်ပြောင်းရွှေ့နေထိုင်မှုနဲ့ဒုက္ခသည်များဆင်ရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကတော့ဒုက္ခသည်အနည်းစုကိုအမေရိကန်ပြည်ထောင်စုမှပြန်လည်အခြေချခွင့်ပြုဖို့ရှိတယ်လို့ပြောကြားခဲ့တာပါ
ကြော်လေးကနှစ်တွေအတွင်းပြောင်းလဲတွေတွေ့မြင်လာခဲ့ရတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်မှုတွေအောက်ခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေ၎ ိုင်ငံရေးမှာအရင်ကထက်ပိုပြီးနေရာယူနိုင်လာပါပြီလားစစ်အစိုးရကနေအရသာအဖြစ်ပုံစံပြောင်းအုပ်ချုပ်လာတဲ့အာဏာပိုင်တွေကပဲနိုင်ငံရေးမှာပိုပြီးခြေကုပ်ရလာပါသလားအပြောင်းလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးအရအသာစီးရလာနေတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့တိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီကနေ့ည9:00တိုက်ရိုက်လေးလိုက်မှာဆွေးနွေးကြပါပါရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။သောတာရှင်များရှင်။ American သမ္မတ Barack Obama ဟာ YCL ခေါ်အရှိတောင်အာရှလူငယ်ကောင်းဆောင်မှုရှေးရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်နေကြတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံ10နိုင်ငံကလူငယ်ကောင်းဆောင်တွေနဲ့သမ္မတအင်ဖြူရောမှာပြုလုပ်တဲ့တွေ့ဆုံပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခမ်းအနားအရေးကြီးတဲ့အကြောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လဲအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီပေးနေကြောင်းထည့်သွင်းပြောကြားသွားပါရယ်။ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုလဲသမ္မတ Obama ကအလေးပေးပြောကြားသွားခဲ့ပါရယ်။အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
။အမေရိကန်သမ္မတအင်ဖြူရောမှာဇွန်လ1ရက်နေ့တင်းနှလာနေ့နေ့လယ်ကပြုလုပ်သွားတဲ့သမ္မတ Obama နဲ့ဝိုင်းစီလီခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်နေကြတဲ့လူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာမြန်မာအမျိုးသမီးလူငယ်တူဖြစ်တဲ့မတ်ဇင်မာမြင့်ကသမ္မတအိုဘားမားနဲ့ပြည်သက်ကိုမိတ်ဆက်စကားပြောကြားပေးခဲ့ပါတယ်
။မင်္ဂလာပါ။ My name is Zima Myin and I'm from Yangon, Myanmar. I don't come from a privileged background and yet today I'm here with you at the home of the President of the United States of America.
အရှိတောင်အာရှတိုက်အတွင်းလူဦးရေတန်း600လောက်ရှိတဲ့အထက်က၃ပုံ၂ပုံဟာအသက်35နှစ်အောက်လူငယ်တွေဖြစ်တဲ့အတွက်လူငယ်တွေကိုပြုစုပြောထောင်ဖို့ဝိုင်းစီလီခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုအစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဒီဝိုင်းစီလီလူငယ်ခေါင်းဆောင်မှုအစီအစဉ်အတွက်လူငယ်တွေအမေရိကန်နိုင်ငံမှာလာရောက်လေ့လာနိုင်ဖို့မြန်မာနိုင်ငံမှာစတင်ကြေညာလိုက်တာလို့သမ္မတဩဘားမားကဒီအခမ်းအနားမှာပြန်လည်ပြောကြားခဲ့ပါတယ
်။ Last year in Myanmar at the town hall meeting that Zimar mentioned, I announced our fellowship program to bring young leaders from across the region to the United States to help develop their skills.
အရှိတောင်အာရှတိုက်အတွင်းကလူငယ်တွေရဲ့အရည်အသွေးကိုမြှင့်တင်ပေးဖို့အတွက်အဲ့ဒီလူငယ်တွေကိုအမေရိကန်နိုင်ငံကိုခေါ်လာပေးမဲ့ fellowship အစီအစဉ်ကိုမနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့လူထုတွဲဆုံပွဲအတွင်းစောစောပိုင်းတုန်းကဇင်မာပြောခဲ့တယ်လို့ပဲကျွန်တော်ကြေညာခဲ့ပါတယ်။အဲ့ဒီ85ယောက်စာပထမတုပ်အတွင်းလူပေါင်း1000ကျော်ရှောက်ခဲ့ကြပါတယ်။သူတို့အကြိတ်နဲ့ပြိုင်ဆိုင်ခဲ့ကြပါတယ်။အဲ့ဒီထဲမှာခင်ဗျားတို့ကို YCL အစီအစဉ်ရဲ့ပထမတုပ်အဖြစ်နဲ့လက်ခံကြိုးစားပါတယ်။
တွဲဆောင်ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံချင်းပြည်နယ်မှာခီးသွွားလုပ်ငန်းတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်နေတဲ့စလိုက်မွန်ပြီးကလည်းသမ္မတဩဘားမားကိုမေးခွန်းရခဲ့တာမှာသမ္မတအနေနဲ့ဘယ်ကန္တာတွေကအရေးပါတယ်လို့ထင်တယ်လဲမြန်မာနိုင်ငံကိုစီးပွားရေးရဘလို့အကူအညီတွေပေးနိုင်မလဲဆိုတဲ့မေးခွန်းကိုမေးခဲ့ပါတယ
် Well Burma Myanmar it lost a lot of time over the last 40 years because ofthe very tight controls on the economy and the discouragement
စီးပွားရေးကိုအတင်းကျချုပ်ကိုင်တာစုံဦးတီထွင်စီးပွားရေးလုပ်ငန်းလုပ်ကင်သူတွေအတွက်လုပ်ပိုင်ခွင့်မပေးခဲ့တာကြောင့်မြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း40အတွင်းမှာအခြေအနေအများကြီးဆုံးရှုံးခဲ့ရပါတယ်ကျွန်တော်တို့မြန်မာနိုင်ငံကိုရောက်သွားတဲ့အချိန်အရန်ကိုအံ့ဩသွားတဲ့အချက်ကမြန်မာနိုင်ငံဟာကျွန်တော်အင်ဒိုနီးရှားနိုင်ငံကိုဆော့ရောက်တဲ့1968ခုနှစ်ကအနေအထားမျိုးကိုပြန်ပြီးတော့သတိရသွားစေပါတယ်
ဝိုင်းစီလီအရှိတောင်အာရှလူငယ်ခေါင်းဆောင်မှုအစီအစဉ်ကိုအမေရိကန်အစိုးရကလွန်ခဲ့တဲ့နှစ်နှစ်တုန်းကစတင်ခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ရဲ့အောက်မှာအရဖက်ထိတွေ့ဆက်ဆံမှုလုပ်ငန်း၊တဘာဝပတ်ဝန်းကျင်နဲ့တဘာဝတရားစတာအရင်းအမြစ်စီမံခန့်ခွဲမှုလုပ်ငန်း၊စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းလုပ်ကိုင်သူများစတဲ့ခန္ဓာအသီးသီးခွဲပြီးအမေရိကန်နိုင်ငံအတွင်းမှာရှိတဲ့အရဖက်နဲ့အစိုးရအဖွဲ့အစည်းတွေမှာသတင်းပတ်၄ပတ်ကနေ၆ပတ်လောက်အထိလာရောက်လေ့လာကြတာဖြစ်ပါတယ်။လူငယ်ကောင်းဆောင်တွေဟာသူတို့ရဲ့လေလာမှုအစီအစဉ်ပြီးကံနေရပိုင်းလိုမှာသမ္မတဩဘားမားနဲ့ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့သမ္မတအိမ်တော်မှာတွေ့ဆုံကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ခုတစ်ဆက်တည်းခုကြားခဲ့တဲ့ YCL အစီအစဉ်နဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်တင်ပြပါအောင်မယ် မြန်မာလူငယ်တွေရဲ့ကြိုးပမ်းချက်တွေကိုအမေရိကန်သမ္မတဥပမာကိုရိုင်းချီကျူးပြောဆိုခဲ့တဲ့အတွက်ဂုဏ်ယူအားတက်မိကြောင်းတင်းလာနေကအမေရိကန်သမ္မတအင်ပီရိုမှာကျင်းပတဲ့သမ္မတဥပမာနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့မြန်မာလူငယ်တွေကပြောပါရယ်သမ္မတဥပမာရဲ့ YCL အစီအစဉ်မှာပါတဲ့အာဆီယံလူငယ်ကောင်းဆောင်များတွေ့ဆုံပွဲမှာမြန်မာလူငယ်စုစုပေါင်း9ဦးပါဝင်ခဲ့တာပါဒီထက်ကတချို့ကိုမိုက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းချပါရယ်ရှင
်အမေရိကန်သမ္မတဘရက်ဥပမာနဲ့မနေ့ကတွေ့ဆုံပွဲမှာတော့Wisely အဖွဲ့မှာပါတဲ့လူငယ်တွေကိုကိုစားပြုပြီးမြန်မာလူငယ်တအုပ်ဖြစ်တဲ့မက်စင်မာမြင့်ကအဖွဲ့အမှားစကားပြောခွင့်ရခဲ့ပါတယ်။သူဟာပညာပဒေတာဂျာနယ်ရဲ့ Editor တအုပ်ဖြစ်ပါတယ်
။အရန်ဝန်တာတာပေါ့နော်။အားလုံးထဲမှာမှလူတွေအများကြီးထဲမှာမှမြန်မာကိုရွေးတယ်ဆိုတော့ဟိုကပားလယ်မှာမြန်မာတအုပ်နေနဲ့ပြောခွင့်ရတဲ့အတွက်တော့ကျေးဇူးလည်းတင်ရတာပေါ့နော်။အရန်နဲ့ခုံယူမိပါတယ်။အရန်နဲ့ဝန်တာမိပါတယ်မှာ။
သမ္မတဥပမာမေကွန်းမှာလည်းမြန်မာလူငယ်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာခိုင်တစ္ဆာမောင်အနေနဲ့နှုတ်ခမ်းကွဲနေတဲ့ကလေးတငယ်တွေကိုအခမဲ့ခွဲစိတ်ကုသပေးရေးမှာကုညီပါဝင်နေသူတဦးအနေနဲ့ချီးကျူးဂုဏ်ပြုစကားပြောသွားပါတယ်
။ We've got Khai Muwong, okay, and is a doctor in Myanmar where she offers free surgeries to children.
တက်ငယ်ဆုံးဆရာဝန်ဖြစ်ပေါ့နော်ဒီလိုသမရကနေပြီးတော့ချီကျူးသွားတာကိုမက်ခိုင်တင်စာမောင်ရောဘယ်လိုမြင်လဲရှင
်ဆောင်းညီမလားရန်လဲဝမ်းတာပါတယ်ရန်လဲခုံယူပါတယ်ကိုလုတ်ခဲ့ပေါ့နော်အလုပ်တွေအတွက်လေးပွဲပြီးရဲ့အချိန်မှာပေါ့နော်လာနှုတ်ဆက်တဲ့အချိန်မှာလေးရောပေါ့နော် thank you for thank you doctor for everything that you're doing ပြီးတော့လေတကယ်ပါတဲ့သူပေါ့နော် seriously လေ you look like you're 14နဲ့ထပ်ပြောရမှာအညီမလေးညီမစိတ်ထဲမှာအရင်လဲပေါ့နော်ချိန်လဲချိန်နဲ့တယ်ပျော်လဲအရင်ပျော်ပါရဲ့ညီမရေညီမအားနေ free time နေအကောင်လုံးမှာညီမကဒီပေါ့နော် Victoria Health Support Foundation ဆိုတဲ့ foundation နဲ့ညီမအာကောင်ခွဲနှကန်ခွဲကလေးတွေမတက်နိုင်တဲ့ကလေးတွေအကောင်လုံးကိုညီမတို့ကနေပြီးတော့ပေါ့နော်အခမဲ့ခွဲစိတ်ချစ်တာပေးပါတယ်မနစ်က2014မှာပေါ့နော်အယောက်900ကျော်ခွဲခဲ့ပါတယ်ဒီနေ့ပေါ့နော် 2016 October မှာလဲအယောက်100ကျော်လောက်ထပ်ခွဲဖို့အစီအစဉ်ရှိပါတယ်အဲ့နောက်ပြည့်ခါကျတော့ညီမတို့ကဒီနားမကျတဲ့ကလေးတွေအတွက်လဲ cochlear implant ပေါ့နော်နားအကြားအာယုံပေါ့နော်ထည့်ပေးတဲ့ဒီဆက်ကလေး implant လေးကိုလဲညီမတို့ကနားထဲထည့်ပေးပြီးတော့ဒီကလေးကိုစကားပြောတတ်အောင်ပြန်ပြီးဖြတ်ပြီးတော့သင်ပေးပါတယ
် American သမရရဲ့ Wisely လို့ခေါ်တဲ့အရှိတောင်အာရှလူငယ်ကောင်းဆောင်များဥဆောင်ဥရွယ်ပြုမှုအစီအစဉ်အရအာဆီယံဒေတာတွင်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ကျန်းမာရေးနယ်ပယ်အသီးသီးမှာထူးထူးကျွန်ကျွန်ဆောင်ရွက်လုပ်ကိုင်နေတဲ့လူငယ်တွေကိုအမေရိကန်ပြည်ထောင်စုမှလာရောက်လေ့လာဖို့ဖိတ်ခေါ်တာဟာပထမဆုံးအကြိမ်ဖြစ်ပါရဲ့ရှင
်။မအင်ဂျင်နိုင်ပါရှင်။အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ကျမတို့အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါရဲ့ရှင်။ခုနောက်ဆုံးကြန့်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမအေးသနာကျော်ကတလက်ပြောပြပေးပါအောင်ရှင
်ပြောနိုင်ငံလေပိုင်းမှာမုံတိုင်းကြောင့်ရန်စီမြစ်ထဲတိမ့်ပေါက်သွားတဲ့ခီးတဲ့450နဲ့တင်မောပေါ်ကနေအသက်ရှင်သူများတွေ့ရအောင်မလားဆိုပြီးတော့ကယ်ဆယ်ရေးလုပ်သားတွေဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်အခုထိဆိုရင်တော့လူ15ဦးပဲကယ်ဆယ်ရမိပြီးတော့လူအလောင်း၅လောင်းကိုဆယ်ယူရရှိသေးတယ်လို့စင်ဝါသတင်းမှာဖော်ပြထားတာပါမိုးသက်လေပြင်းကျနေလို့ကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအခက်အခဲရှိနေပါတယ်တင်မောမှောက်တဲ့နေရာနဲ့အမိုင်30အကွာမြေအောက်ပိုင်းကနေအလောင်း3လောင်းဆယ်ယူရရှိတာဖြစ်ပြီးတော့နိုင်ငံတော်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒီဝင်ကြီးချုပ်ကိုရိုင်းကြီးကြပ်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေကိုလူမှောက်ခုံမှုတွေနဲ့ပတ်သက်လို့တန်တရားရှိသူဖြစ်နေဖန်ဝရန်ထုတ်ခံရတဲ့ထိုင်းစစ်တပ်အစစ်မြစ်အရာရှိဟာဒီကနေ့ပဲအာဏာပိုင်တွေစီမှာလာရောက်ပြီးတော့ဖမ်းခံသွားပါတယ်။ထိုင်းဆိုရကနှိမ်နင်းနေတဲ့လူမှောက်ခုံဂိုင်းတွေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိတဲ့ထဲမှာအစစ်မြစ်ဆုံးပုဂ္ဂိုလ်တူဖြစ်တဲ့ထိုင်းစစ်တပ်ဒုတိယဗိုလ်ချုပ်ကြီးမန်နက်စ်ကွန်ပန်ဟာဒီကနေ့ပဲဖမ်းခံပြီးတော့အမှုကိုရင်ဆိုင်မှာဖြစ်တဲ့အကြောင်းပြောသွားခဲ့ပါတယ်။အသက်58နှစ်အရွယ်ဒုတိယဗိုလ်ချုပ်ကြီးကိုလူမှောက်ခုံမှုမောင်ကိုကူးခံရသူတွေကိုဖမ်းဆီးထိန်းသိမ်းမှုပြန်ပေးဆွဲငွေတောင်းမှုနဲ့ဖမ်းဝရမ်းထုတ်ခဲ့တာဖြစ်တယ်လို့ဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်။အီရန်နိုင်ငံမှာ IS Islamic ရှေ့သွေးကြွတွေကိုချေမှုန်းရေးမှာအစိုးရဘက်ကနေဝိုင်းတိုက်ပေးတဲ့တပ်ဖွဲ့တွေနိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ရဲ့ကူညီထောက်ပံ့မှုလုံလုံလောက်လောက်မရရှိဘူးလို့ဝန်ကြီးချုပ် Haider El Abadi ကအင်္ဂါနေ့မှာပဲပြောသွားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကမအေးသနာကြောကားကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်မှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joseph Gill ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ71.25ရို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.